တနိုင်ငံလုံးပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မူကြမ်းအပြည့်သက်ရေးဆွဲနိုင်ဖို့အတွက်ဒုတိယမြောက်နေ့အဖြစ်နဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တို့ဆက်လက်ဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်အပြည့်အဝမရသေးဘဲဆွေးနွေးပွဲကိုရပ်ထပ်တိုးလိုက်ရပါတယ်။နှစ်ရက်ကြာကျင်းပဖို့စီစဉ်ထားခဲ့တဲ့ဒီဆွေးနွေးပွဲမှာမနေ့ကတက်နဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့ကြပြီးတော့ဘယ်အပိုင်းတွေမှာသဘောတူညီမှုမရသေးတာပါလဲ။အသေးစိတ်ကိုတော့မန္နန္ဒာချန်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ပါတယ်။အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးပစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT တို့ဟာတနိုင်ငံလုံးပစ်ခတ်ရက်စဲရေးသဘောတူစာချုပ်ဒုတိယမူကြမ်းထဲမှာပါဝင်တဲ့တပိုင်းဆိုင်ရာကိစ္စတွေနဲ့အပြစ်ခတ်ရက်စဲရေးဆိုင်ရာကိစ္စရပ်တွေကိုဒုတိယမြောက်နေ့ဖြစ်တဲ့စနေနေ့ကဆက်လက်ဆွေးနွေးကြတာဖြစ်ပါတယ်။မနေ့ကဆွေးနွေးပွဲအပြည့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့စာချုပ်မူကြမ်းမှာပါဝင်တဲ့အခန်း9ခန်းထဲကအခန်း4ခန်းကိုသဘောတူထားပြီးဖြစ်ပြီးကျန်3ခန်းကိုတော့ဒီကနေ့မှဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ NCCT အဖွဲ့ခေါင်းဆောင်ဘဒိုဆော့ကွယ်ထူးဝင်းကပြောပါတယ
်သူတို့ဖြစ်စစ်ပစ်ဆိုင်ရာကိစ္စတွေအပြစ်ခတ်ရစေးဆိုင်ရာကိစ္စနဲ့အပြစ်ခတ်ရစေးခိုင်မာဆိုင်ရာတဲ့အခန်းတွေကိုကျွန်တော်ပြီးသွားပါတယ်ကျန်တဲ့အချက်တွေခန်း9ရဲ့6ရဲ့ခွန်ရဲ့ကြတော့ကျွန်တော်မင်းသားများဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်
ဒီကနေ့ဩဂတ်လ18ရက်နေ့မှာဆက်ဆွေးနွေးသွားမယ့်အခန်း969ကတော့လူခွင့်ရေးပြဿနာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိစ္စရပ်တွေပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့ MPC မြန်မာငြိမ်းချမ်းရေးစင်တာမှအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ကျန်နေတဲ့အခန်း3ခန်းထဲကအဓိကဆွေးနွေးသွားရမှာအခန်းတစ်ခန်းလောက်ပဲရှိတာမို့3ရက်တာဆွေးနွေးပွဲပြီးသွားရင်တော့စာချုပ်မူကြမ်းကိုအပြီးသတ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ဆွေးနွေးပွဲမှာတက်ရောက်နေတဲ့ကရင်ပြည်နယ်ဖားပုံမြို့နယ်မဲဆန္ဒနယ်မှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစောသိမ့်မြအောင်ကလည်းဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောခဲ့ပါတယ
်။နောက်ဆုံးညီနန်းနဲ့ပွဲလို့ဘာလို့ပြောလဲမှာလဲ။ဒါပဲတချို့လေဟာလေးကြားရလဲဟိုနည်းနည်းပါးပါးဟာကြလူအချက်ကနည်းနည်းရှိနေနည်းနည်းပါးပါးပဲ
။ဒါအပြင်ဦးလာမောင်ရွှေကလည်းတနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ်ဒုတိယမူကြမ်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ကိုယ်စားလှယ်တွေကြား90ရာခိုင်နှုန်းလောက်ညှိနှိုင်းနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီ3ရက်တာဆွေးနွေးပွဲပြီးပြတ်သွားရင်တော့ August 18ရက်တနင်္လာနေ့ကျရင်အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေအကြားသုံးမွင့်ဆိုင်ဆွေးနွေးပွဲကိုအလွတ်တဘောပြုလုပ်သွားဖို့ရှိတယ်လို့ဦးလာမောင်ရွှေကအခုလိုပြောခဲ့ပါတယ
်။18ရက်နေ့မှာအဖိတ်ကြားထားတဲ့နိုင်ငံရေးပါတီအလုံးစုံပေါ့34ပါတီကလူမျိုးနောက်ဆရာဦးကထွန်းတို့ရှိရ SCD ကခေါင်းဆောင်တွေတက်ပြီးတော့ကျွန်တော်တို့ပြည်သူ့မြင်းကြီးပေါ်ဆောင်တဲ့ငန်းပေါ်တီကခေါင်းဆောင်တွေတက်ပြီးတော့အဲဒီလိုပဲကျွန်တော်အားလုံးပ
ါရန်ကုန်ကမြန်မာငြိမ်းချမ်းရေးစင်တာမှာ3ရက်ကြာကျင်းပတဲ့ဒီတနိုင်ငံလုံးပြစ်ခတ်ရေးဆေးဆိုင်ရာသဘောတူစာချုပ်ဒုတိယမူကြမ်းအပြည့်သက်ရေးဆွဲရေးဆွေးနွေးပွဲပထမနေ့ကတော့တိုင်းသားတွေဘက်ကတောင်းဆိုတဲ့ Federal ပြည်ထောင်စုတိဆောက်ရေးဆိုတဲ့စကားလုံးအသုံးနှုန်းကိုအစိုးရဘက်ကလက်ရောခဲ့ပြီးဖက်ဒရယ်တက်မတော်ဖွဲ့စည်းရေးနဲ့ဆိုင်တဲ့အပိုင်းကိုတော့ဒီမူချမ်းမှာမထည့်သွင်းပဲနိုင်ငံရေးဆွေးနွေးပွဲတွေကြားမှာထည့်သွင်းမှုနှစ်ဖက်သဘောတူခဲ့ကြတာကြောင့်ညှိနှိုင်းမှုခက်ခဲနေတဲ့အပိုင်းကိုကျော်လွှားနိုင်ခဲ့တာလည်းဖြစ်ပါတယ်။နှစ်ဖက်ကိုယ်စားလှယ်တွေအနေနဲ့အခုဆွေးနွေးပွဲကနေရလာမယ့်ရလဒ်တွေကိုသူတို့ခေါင်းဆောင်တွေစီတင်ပြကြရအောင်မှလည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့လာမယ့်လအတွင်းတိုင်းရင်းသားလက်နက်ကိုင်တွေနဲ့တနိုင်ငံလုံးပြစ်ခတ်ရေးဆွေးနွေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတော့တိတ်မကြခင်မှာပဲနိုင်ငံရေးတွဲဆုံဆွေးနွေးပွဲကြီးကိုကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင်
။ဆိုရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရဲ့ဆက်ရေးဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုမန္တန်တာချန်ပြောပြသွားတာပါ။